မိုးဖွဲ့ဖွဲ့ကြနေတဲ့ဇူလိုင်လ21ရက်ရက်မနက်အာရုံအချိန်ဟာဆုံးချောင်းရွာအတွက်တော့မမိနေစရာအဖြစ်ကိုကြုံတွေ့ခဲ့ရပါတယ်။ဒေသခံရွာသားအများစုအိမ်မောကြနေချိန်နဲ့အစောပိုင်းမှာပဲစစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေဟာဆုံးချောင်းရွာတွေကိုအတန်တိတ်ဝင်ရောက်လာခဲ့ပါတယ်။စကိုင်းတိုင်းရင်းမာပင်အရှိချမ်းချင်းရွင့်မြစ်ကမ်းဘေးမှာရှိတဲ့ဆုံးချောင်းရွာကိုမနက်9နာရီကျော်လောက်မှစစ်ကြောင်းတွေကခွဲဝင်ရောက်လာခဲ့ကြတာပါ။ရွာအရှိအဝင်ဝမှာကင်းဆောင်ရွာသားတွေရှိနေပြီးတနတ်တန်ကိုကြားလို့ရွာထဲဝင်လာချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပြီးရွာသား၃ယောက်အရင်သေဆုံးခဲ့ရပါတယ်။ဒေသခံတွေရဲ့ပြောကြားချက်အရသတင်းပေးလို့ယူဆရသူနဲ့အတူစစ်ကောင်စီတပ်ဖွဲ့ဝင်တွေကရွာထဲရောက်လာတာဖြစ်ပြီးကြော်လန့်ရေးအတွင်းပါဝင်သူတွေရဲ့အိမ်တွေကိုလက်ညှိုးညွန်ဖမ်းဆီးခဲ့တယ်လို့ဆိုကြပါတယ်။အဒီနောက်ဒေသခံ15ယောက်ဖမ်းဆီးခံခဲ့ရပြီး나이ပိုင်းအတွင်းဒေသခံ14ယောက်တပ်ခံခဲ့ရကတစ်ယောက်ကတော့ထွက်ပြေးလွတ်မြောက်ခဲ့တယ်လို့သိရပါတယ်။တိုက်ဆုံခဲ့သူတွေထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်6ယောက်အရဲသားပြည်သူ10ယောက်ပါဝင်ခဲ့ပြီးအဒီထဲမှာ18နှစ်အောက်အရွယ်3ဦးအပါအဝင်အလုံးပေါင်း18ယောက်ပါဒီလိုစစ်ကောင်စီရဲ့လုပ်ရကြောင်းတိုက်ဆုံခဲ့ရတာကိုတွေ့ရှိခဲ့တဲ့ဆုံးချောင်းရွာခံမျက်မြင်တူကတော့
ဒီလိုနဲ့ရဲဆက်ဆက်အစလိုက်ဂျုံလိုက်တက်ခံရတာလေဒီတစ်ခါကအဖြစ်ဆိုးတော်တော်ကြီးကြီးမားမားဆုံးရှုံးမှုရှိတယ်ဘောနော်ရန်သူကရန်သူလိုပဲကျင်တုံးတယ်ဘောဟုတ်ပြီသူတို့စားကားဖတွေမှုစားအားဖတွေမှု NUG ရဲ့လက်အောက်ခံသူတို့ကအစုပ်ဖွဲ့တွေမှုသူတို့ကိုရေးချယ်ပြီးတတ်သွားတယ်ဆိုရင်အာဏာကိုပြန်ချာလို့တတ်တယ်ဆိုရင်ကျွန်တော်လက်ခံလို့ရတယ်အခုကအပြစ်မဲ့ကြီးသူတွေအများကြီးပါတယ်အဲ့ကြောဒီမှာဒီလိုတွေကိုတတ်တဲ့အပေါ်မှာဆိုရင်ဒါကစစ်တပ်ကမတရားလူတက်မှုကြီးကိုကျွန်တော်ပြောနေတယ်ဒါအစုလိုက်ပြုံလိုက်တတ်ခံမှုပေါ့အဲအဲ့လိုဆိုကျွန်တော်သုံးသပ်တယ်နောက်ပိုင်းဟိုရင်းနဲ့အောင်လဲခံစားရတယ်ပေါ့ဒီဒီလိုအဖြစ်ဆိုးမျိုးကြီးကိုကျုံးလာတော့ဒီသူတွေလည်းထိတ်လန့်မှုကြီးရှိသွားတော့ကျွန်တော်တို့ပိုးပြီးတော့ဟိုပြောမယ်ဆိုရင်ဟိုစစ်အာဏာရှင်ကိုစစ်တပ်ကိုပိုးပြီးဂျုံမုန်းလာတယ်နောက်ပိုင်းကျမ်းပြီးတောင်းလာရင်လည်းစိတ်ကြီးရောပိုးပြီးတော့ပိုးပြီးတော့နှကူးဆက်ကိုပိုးပြီးတော့ကျွန်တော်တို့ဟိုစိတ်ရတယ်ပိုးပြီးတော့တိုးလာတယ်ပေါ့သူတို့ကမကြောက်တဲ့ဘီဟိုငါကြီးချက်တွေကျွန်တော်များလာတယ်လို့ပြောလို့ရတယ်ဘောနော
်စစ်တပ်ဝင်ရောက်စီးနင်းခဲ့တဲ့ဆုံးချောင်းရွာကမွန်ပြည်နယ်မော်လမြိုင်မြို့နယ်အခြေဆိုင်အရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမှုဟောင်းဖြစ်တဲ့ဗိုလ်ချုပ်မြတ်သက်ဦးရဲ့ဇာတိရွာပါဒီလိုစစ်တပ်ကြောထောက်နောက်ခံရှိတဲ့အတွေ့အာနာသိန်းနှစ်နှစ်ကျော်အတွင်းစစ်ကောင်စီကရွာတဲကိုစစ်ကြောင်းလေးကြောင်းသာထိုးခဲ့ပြီးရွာကိုမီးရှို့ဖျက်ဆီးခဲ့တာတွေနဲ့အရက်သားပြည်သူတွေတက်ဖြတ်ခံရတာမျိုးမရှိခဲ့ပါဘူးစကိုင်းတိုင်းဒေသကြီးအတွင်းမကြခဏလူအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေရှိနေပေမဲ့ဆုံးချောင်းရွာမှာတစ်နှစ်ဒီလိုဖြစ်လာမယ်လို့ဒေသခံတွေကမမျှော်လင့်ထားခဲ့ကြပါဘူးစစ်တပ်စစ်ကြောင်းတွေဟာနောက်နေ့22ရက်မနေ့7နာရီလောက်မှာတော့ရွာနောက်ဘက်ကနေပြန်လည်ထွက်ခွာသွားတယ်လို့သိရပါတယ်စစ်ကောင်စီလက်အောက်ခံသတင်းဌာနတွေမှာတော့ဆုံးချောင်းရွာကို PDF တွေဝင်ရောက်စီးနင်းလို့PDF 9ဦးတည်ဆုံးခဲ့ပြီးစစ်လက်နက်တချို့သိမ်းဆည်းရမိခဲ့တယ်လို့ဇူလိုင်လ21ရက်မှာဖော်ပြခဲ့ပါတယ်ဒါပေမဲ့လည်းဒေသခံတွေရဲ့တေဆုံးတပ်ပုံတွေမှာတော့အသက်အရွယ်ကြီးမြင့်သူအများစုပါဝင်နေပြီးဝစ်ဆင်လေးရှိတဲ့ပစိုးတွေကသာဝစ်ဆင်ထားကြပါတယ်။ရင်းမာပင်ကာကွယ်ရေးတပ်ဖွဲ့ဝင်တို့ကတော့စစ်ကောင်စီတက်ဆွဲတဲ့နေရာနဲ့တမိုင်သာဝေးတဲ့ဆုံးချောင်းရွာကိုမထင်မှတ်တဲ့အချိန်အလင်းငတ်ဝင်ရောက်စီးနင်းခဲ့တာကြောင့်ဒီလိုထိခိုက်နစ်နာစေတယ်လို့သူအမြင်ကိုဆိုပါတယ်
။သူတို့ဘက်ကလည်းကြိုတင်ပြင်ဆင်ပြီးမှဝင်လာတဲ့သဘောရှိတယ်။ဟိုအဲ့ဘက်ကနေ12နာရီလောက်ကနေပြီးတော့သူတို့ဖတ်သွားတယ်လို့ကြားတယ်ရတယ်။ဒါပေမဲ့တက်ဖြတ်တာတားတော်တယ်ဗျာ။တော့တနာရီလည်းဒီတော့ဒါမှမပြောင်းနေတယ်ဆရာမမပြောင်းဘူးလေရာညာလဲပါပြတော့ဒီပြင်ဆင်ပြီးတော့ဗျာဒါကိုကတ်လိုက်တယ်ပြီးမှတကယ်ပိုင်ကတော့2နာရီလောက်မှခါရဖမ်းကြရတယ်ပေါ့ဒါကိုတိုက်ပွဲကာလအနေနဲ့သူရောဝင်နေပိုင်လာဆိုကျွန်တော်တို့အနေနဲ့ကတိုက်ပွဲအတွင်းကိုတတ်မှတ်လို့ရတယ်ဗျာဆရာမအင်းစစ်စစ်မှုပြီးတော့လေရလုံးလုံးကန်နေပြည်သူတွေရောပါတယ်ဗျာသူတွေကဘာမှမဆိုင်နေနဲ့ဟိုအတက်ခံရတာဆိုတော့ပြီးတော့ခေါင်းကိုဖိတိတဲ့ဟာတွေပဲဆက်လက်ရင်းပြီးသွားတဲ့ဟာတွေရောပြီးတော့အပေတိုင်းနဲ့ပြီးမှအမျိုးမဲဆိုရင်ဖိတိုက်ဟုတ်ကဲ့ဆက်ပြီးတော့တက်သွားရအောင်လို့အများကြီးတွေ့ရတယ်ပေါ့ကျွန်တော်ကလက်ရှိချိန်မှာတော့ကျွန်တော်ကတော့သူ့ကဘုရားမြတ်တမှုတွေပါရကျွန်တော်ကရှာရရမှာပေါ့ကြီးရဆက်ရှိချိန်လေးပဲဒီဆက်ရှိချိန်ကတည်းကဒီဘယ်လိုမျိုးသိအောင်လုပ်ချင်မလဲအဲ့ဒီရင်ဒီတော့အဖြေရှာမှုတွေပါရကျွန်တော်ကတက်ဆင်းတော့မှာပဲဒီကော်လိုင်းကြီးရဟိုအားကောင်းကောင်းနေဗျာငွေပြီးဆုံးအောင်သင်ချင်ကျွန်တော်ကဘယ်လိုလုပ်အောင်ပေါ့ဒါကိုကျွန်တော်ကလက်ရှိမှာစဉ်းစားမှာပဲဗျာအဲ့ဒီမှာကျွန်တော်လက်ရှိခံရရတာတွေကတော်တော်ကြင်နာတယ်အဲ့ဒီတော့ဒီစရာရတာကျွန်တော်ကဒီမှာပြန်ရောမှာပေါ့
ဆုံးချောင်းရွာဟာအနောက်ရွာမြောက်ရွာကြောင်ရွာနဲ့အလဲရွာလေးရွာရှိပြီးအင်ဂျင်2000ကျော်မှာလူဦးရေ9000ကျော်နေထိုင်တဲ့ရွာကြီးတွေပါရွာသားအများစုကကြောင်ရွာလုပ်ငန်းနဲ့အသက်ဝေးဝမ်းကြောင်းပြုကြပြီးလက်ရှိຫນွေဦးကျော်လိုင်းကြီးမှာလည်းကြက်ကြက်တအားနိုင်ရဝိုင်းကူနေကြတာတွေလည်းရှိပါတယ် အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုရင်ဆိုင်ကြုံတွေ့ခဲ့ကြရတယ်ဒေသခံ၃နောက်ကျော်လောက်ကတော့လက်ရှိအချိန်မှာဆုံချောင်းရွာနယ်နီးစပ်တဲ့ခြေရွာတွေမှာဆစ်ရှောင်းနေကြရတဲ့အခြေအနေပါဖုန်ကြီးကျောင်းတွေအသည့်အိမ်တွေနဲ့နီးစပ်ရာတောတောင်တွေမှာဆစ်ရှောင်းနေကြရင်မိုးရွာတီမှာလုံခြုံမှုမရှိခြင်းကခက်ခဲနေတဲ့စိန်ခေါ်ချက်ဖြစ်နေပါတယ်ဆစ်ရှောင်းနေရင်လည်းအသက်ဆုံးရှုံးမှုတွေပါရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးဆုံချောင်းရွာကနေထွက်ပြေးတင်းရှောင်းနေသူဒေသခံအမျိုးသားတို့က
ဟိုကျွန်တော်တို့ဒီရာဒီကမိုးရာဒီလေးဖြစ်တယ်။နောက်ပိုင်းအခက်အခဲဖြစ်တာနဲ့ဒီကျွန်တော်တို့ရဲ့ဒီဟိုရေးခင်းဖြစ်တဲ့နေသားကအခုဆိုရင်ချင်းချင်းညီကြောင်းကပြလက်ပြလာတယ်။ကျွန်တော်တို့ကဆုံချောင်းဆိုတော့ဟိုဆုံချောင်းရဲ့မြောက်ဘက်မှာအံမှုရွာတို့ကျောင်းပေါ်ရွာတို့ကြောက်ကုန်းရွာတို့ဟိုဘက်တွင်းလိုဘက်ကိုကျွန်တော်တို့ကမြေတန်းယူလိုက်ကြနေလိုက်ပြီးတော့ဆစ်ချောင်းရတာရှိတယ်။အစုအွက်လေးတွေပေါ့ဟိုရွာစင်းရွာစင်းပေါ့ဘုန်းကြီးကျောင်းလေးတွေမျိုးတို့အသိရှိတဲ့အိမ်လေးတွေမျိုးတို့လိုက်ပြီးတော့ကျွန်တော်တို့ဆစ်ချောင်းနေအဲ့လိုနေသားမှာအခုကကလက်တီပြက်မှလည်းဆိုတော့သူကကာကင်းနေချလာနိုင်တယ်ကလက်တက်လာတာနဲ့ရမ်းတမ်းပြီးတော့ပြစ်နိုင်တဲ့နေသားကြီးဟိုပြောမလို့စစ်ချောင်းနဲ့ဒီဒီရပြေးစရာဟိုဒီဒီဖြစ်နေတယ်ဟိုပြေးရမလို့ဒီပြေးရမလို့ဖြစ်တယ်နောက်မိုးရွာထဲမှာစူးဒီတန်းကြီးနဲ့တော်တော်ကိုဆူးနေဟိုတနေ့ကဆိုကျွန်တော်စစ်ချောင်းရင်တယောက်ကျွန်တော်တို့ဟိုတင်ဆုံးမှုဖြစ်တယ်ပေါ့ကျမ်းမာရေးချိုးတချိုးရင်းနေတယ်ပေါ့နော်ဟိုအဲ့လိုအနေသားကြီးလည်းကြုံတွေ့လာတော့တော်တော်ကိုခက်ခက်ခဲခဲဖြစ်နေတဲ့အနေသားကြီးက
မြန်မာနိုင်ငံလုံးလူစုလိုက်ပြုံလိုက်တက်ပြက်ခံရမှု60ကျော်ထဲမှာသခိုင်းတိုင်းဒေသကြီးကအရေးအတွက်အများဆုံးပါပြီးခဲ့တဲ့ဧပြီလ17ရက်မနက်ပိုင်းတုန်းကလည်းစစ်ကောင်စီကသခိုင်းတိုင်းဒေသကြီးပစီကြီးကျွာကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ခလီငယ်တွေအပါအဝင်လူပေါင်း180ကျော်သေဆုံးခဲ့ပါတယ်ဒါဟာအင်ဂျီ200ကျော်လောက်သာရှိတဲ့ရွာလေးတွေဟာစစ်ကောင်စီရဲ့တိုက်ခိုက်ခံရမှုကြောင့်အသေးပြောက်အများဆုံးရွာအဖြစ်ကဘာကတည်ရတဲ့အထိထိခိုက်မှုပြင်းထန်ခဲ့တာပါအဲ့ဒီမတိုင်ခင်မက်စလာတည့်ရတုန်းကလည်းတာတိုင်းရွာကိုစစ်ကြောင်းထိုးဝင်ရောက်ခဲ့ပြီးအမျိုးသမီးပါဝင်ဒေသခံ18ယောက်ကိုနှင်းပတ်နှိပ်စက်တပ်ဖြတ်ခဲ့တဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်။2021ခုနှစ်အတွင်းမှာပဲတနိုင်ငံလုံးအတိုင်းအတာအရစစ်ကောင်စီတပ်တွေကအစုလိုက်ပြုံလိုက်တပ်ဖြတ်မှု9မှုကိုကျွလွန်ခဲ့ပြီးပြည်သူ150နီးပါးတိဆုံးခဲ့တယ်လို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့2022ခုနှစ်မှာတော့44မှုရှိခဲ့ပြီးပြည်သူ900ကျော်တည်ဆုံးခဲ့တယ်လို့ NUG ရဲ့စီးရင်တွေအရာသိရပါတယ်။ဒီလိုတက်တည်တွေရှိနေပေမဲ့ကျူးလွန်နေတဲ့စစ်ကောင်စီကတော့နိုင်ငံတကာရဲ့အရေးယူတာစီတန်ခတ်မှုတွေကနေကင်းလွတ်နေစေဖြစ်တယ်လို့အသက်22နှစ်အရွယ်လူငယ်အမျိုးသမီးမတ်ရွှေသင်္ကီကမြင်ပါတယ်
။မြန်မာနိုင်ငံမှာကနေ့စဉ်နဲ့အမျှခလေးတန်ငယ်အမျိုးသမီးအမျိုးသားအရွယ်ဆောင်ပေါ့လေနေ့စဉ်ရက်ဆက်လူခွင့်ရချိုးပေါက်ခံနေရတယ်အသက်သိဆုံးနေရတယ်မြန်မာနိုင်ငံကနိုင်ငံနိုင်ငံကြီးလိုမျိုးဖြစ်နေရယ်ဆိုရင်အဲ့လိုလေနိုင်ငံကြီးမှာဖြစ်နေတဲ့အကြောင်းအရာတွေကဒါပြည်တွင်းရေးပြဿနာပါလို့ပြောလို့မရဘူးပေါ့နော်အဲဒါတကယ်တကယ်ဟိုမှာလူခွင့်ရနဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေရတခြားသောအဖွဲ့အစည်းတွေရှိရယ်နိုင်ငံတကာအဖွဲ့အစည်းတွေရှိရယ်တဲ့ဆိုလို့ရှိရင်ဒီလိုမျိုးကိစ္စမျိုးမှာအဲတတိယအရေးယူဖို့လို့အပ်တယ်ဒါစစ်ကောင်စီကမှအရေးယူလို့ရတဲ့evidence တွေကလည်းနေ့စဉ်နဲ့အမျှပေါ်ထွက်နေရယ်ဒါအခုဆိုလို့ရှိရင်လည်းနေ့စဉ်နဲ့အမျှအလောင်းတွေကမီးတကြူတာမချောက်သေးဘူးလို့ပြောလို့ရတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်မလို့ဒါနိုင်ငံတကာကနေပြောမှာဒီအပေါ်မှာအရေးယူမှုတွေကပိုပြီးတော့လှုပ်ဖို့လိုအပ်တယ်အဲ့ဒီဟာကဒါပြည်တွင်းရေးအခြေအနေထပ်ပို့တဲ့လူခွင့်ရေးချိုးဖောက်မှုတွေကဖြစ်ပျက်နေရယ်ဆိုတဲ့အခြေအနေမျိုးနဲ့အများကြီးအရေးယူမှုလှုပ်ဖို့လိုအပ်တယ်လို့မြင်ပါတယ်
နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB စီးရင်တွေအရာအာဏာသိမ်းနှစ်နှစ်ကျော်အတွင်းအရက်သားတည်ဆုံမှု3800ကျော်ရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်စစ်ကောင်စီကျူးလွန်မှုတွေတိုင်းအတွဲဒီနေ့အချိန်ထိတိကျမှန်ကန်တဲ့တရားဥပဒေဖော်ဆောင်ပေးမှုကိုပြည်သူတွေကလက်တွေ့မခံစားနိုင်သေးပါဘူးရင်းမှပင်ပြည်သူကာကွယ်ရေးအဖွဲ့တာဝန်ခံကတော့ဆုံးချောင်းလိုဖြစ်စဉ်မျိုးတွေနောက်ထပ်မဖြစ်ဖို့ပြည်သူအစိုးရနဲ့အတူတရားဥပဒေစိုးမိုးရေးကိုအခောင့်အထည်ဖော်ဖို့လိုအပ်နေပြီလို့ဆိုပါတယ်
။ပြစ်တိုက်တယ်ဆိုတာဟိုတရားတော်ဖြစ်ပေါ့နော်။ဟိုဘယ်လိုပဲပြစ်ခတ်လို့ပြစ်ခတ်ခြင်းမှာကြာဆုံးတာကသိစမ်းမကြည့်ဘူး။အခုကလုံးပြီးရဲ့အလင်းလိုက်ဝင်စီးပြီးတော့ဘာမှမလုပ်တဲ့ပြည်သူတွေရောဒါရဲရဲဆက်ဆက်နေပန်းတက်ထွက်သွားတာဟာတော်လန်ကြီးအဖွဲ့တွေအနေနဲ့အများကြီးခံစားရတယ်အဓိကတော့လူတံမိုးထားတဲ့ဖြစ်စနစ်เนาะအစိုးရပေါ်ပေါ်ပို့လာတော့ကျွန်တော်တို့ကတော်လန်းနေကြတာပဲအဲ့တော့ဒီပြည်သူဘဝလွန်မြောက်မှသာလင်းဒီရက်ရက်ဆက်ရုံမှာကြံ့ကြုတ်တဲ့ဒီလူရက်တွေတော့ကျွန်တော်တို့ဖြစ်ရှားနိုင်နေတယ်เนาะအဲ့လိုမျိုးမှာပုံဖဲနဲ့ကျွန်တော်တို့ဒီတိုင်းနဲ့ငြိမ်ခံသွားမယ်ဆိုရင်တော့ကျွန်တော်တို့ရဲ့ပြည်သူဘဝလွန်မှာပြည်သူဘဝရောက်ရင်ဘုလိုမျိုးကျွန်တော်တို့အခုလိုမျိုးပဲနေနိုင်မြင့်တဲ့တက်ချက်ချင်းကျွန်တော်တို့လွန်မြောက်မှာပေါ့
စကိုင်းတိုင်းကပြည်သူတွေကတော့အကြမ်းဖက်ဖြိုခွင်းမှုတွေကြုံတွေ့ရပေမဲ့ဒီမိုကရေစီစနစ်ပြန်လည်ပေါ်ပေါက်ရေးတည်ထိတ်ထန်ဟာခိုင်မာနေစေလို့ဆိုနိုင်ပါတယ်။ဆုံရှုံခဲ့တဲ့မိသားစုတွေမိတ်ဆွေတွေနဲ့ဆွလွတ်ခဲ့ရတဲ့နေအိမ်တွေစာဒီမိုကရေစီအရေးကိုသာအဓိကလို့မှတ်တင်ထားကြတာပါ။ဒီလိုယုံကြည်မှုတွေနဲ့အတူအညာလူမှုတွေရဲ့ဆွလွတ်အနေနဲ့ခံမှုတွေဟာຫນွေອູ້ຈັນລະຍີ້ເອຍປາແດຕັນໂມຊິປຍຍົກຕະຄູອພິເສັດເລຊິນຕັນນີອົມມາຜິດປາແດດີຕະດິນສ້າງມາກໍຕັນລິນຄັກກະເປປົດຖາລະຜິດປາແດ